မြန်မာ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ 18,304 ယောက်ရှိခဲ့ပြီးပိုးတွေ့သူ 1,468 ဦးရှိပါတယ်။ပိုးတွေ့ရကန်တော့ 8.3% ရကန်တော့မှာသေဆုံးသွားသူ 53 ဦးရှိပါတယ်။သေဆုံးမှုရာနှုန်း 3.8% ရကန်တော့လို့ပြောပါတယ်။ဒီကနေ့ထိဆိုရင်တရားဝင်ဆေးရပိုးတွေ့သူစုစုပေါင်း 48,329 ဦးရှိနေပါပြီ။သေဆုံးသူကလည်းစုစုပေါင်း 1,935 ယောက်ပါ။တကယ်ဖြစ်နေတာတွေနဲ့တရားဝင်အစည်းအဝေးကြားမှာအကွာဟရှိနေပါတယ်။အမေရိကန်နိုင်ငံမှာတော့ကိုဝင်ဆောင်မိခင်တွေကိုကိုဗစ်ကာကွယ်ဆေးထိုးချဖို့ကူးစက်ရောဂါကာကွယ်ရေးနဲ့ထိတ်ချုပ်ရေးဌာန CDC ကတိုက်တွန်းလိုက်ပါတယ်။ကိုဝင်ဆောင်မိခင်တွေမှာကိုဗစ်ရောဂါဖြစ်ပေါ်ခဲ့ရင်နောက်ဆက်တွဲဖြစ်ပေါ်လာမယ့်ရောဂါနဲ့မလိုလားအပ်တဲ့အန္တရာယ်တွေကများလာတာကြောင့်အခုလိုအကြံပြုလိုက်တာပါ။လာမယ့်နှစ် February 4ကနေ20ရက်နေ့အထိကျင်းပမယ့်ဘေကျင်းဆောင်းရာသီအိုလံပစ်အားကစားပွဲမှာတော့ကိုဗစ်ကတ္တစီမင်းစီကံသမှတ်ချက်တွေအတိုင်းကျင့်သုံးမယ်လို့နိုင်ငံတကာအိုလံပစ်ကော်မတီကကြေညာလိုက်ပါတယ်။ကိုဗစ်ကာကွယ်ဆေးအပြည့်မရှိတဲ့အားကစားသမားတွေဟာကွာရန်တင်းရက်21ရက်ဝင်ကြရမှာပါ။အော်စတြေးလျနိုင်ငံမှာတော့ဂျာတာပရင်းနစ်ကဗစ်တိုးရီးယားပြည်နယ်မှာကိုဗစ်ပိုးတွေ့သူအသက်1,438ယောက်ရှိခဲ့ပါတယ်။အဲ့ဒီလူတစ်ဝက်ကျော်ကပတ်မြုံမှာကျင်းပခဲ့တဲ့ဘောလုံးပွဲကိုသွားကြည့်ခဲ့တဲ့လူတွေဖြစ်ကြတယ်လို့အစိုးရကပြောပါတယ်။